ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးကြောင့်တရားမဝင်ဖြစ်နေတဲ့ရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးအထောက်အထားလက်မှတ်လုပ်ပေးဖို့အတွက်ဇူလိုင်30ရက်နေ့နောက်ဆုံးထားပြီးနာမည်စင်းတင်ဖို့ထိုင်းပြည်ထောင်စုကဇူလိုင်လ10ရက်နေ့ကအတည်ပြုထုတ်ပြန်ခဲ့တာပါအဲ့ဒီနောက်တမရရဲ့နောက်ဆုံးဖြစ်တဲ့ဇူလိုင်30ရက်နေ့စီးရင်တင်တဲ့သူတွေလက်ရှိသလိုစီးရင်မတင်နိုင်တဲ့မြန်မာတွေလ နမည်စာရင်းတင်ဖို့ထိုင်းပြည်ရေးဌာနကကြေညာထားတဲ့နောက်ဆုံးရရောက်တဲ့အထိစာရင်းမတင်သွင်းနိုင်သူတွေနေဆက်မှာအများအပြားရှိနေကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။ဘာထောက်ထားမှမလုပ်ဘူး။လောလောဆယ်ဒေသဆိုင်ရာရဲတွေကြီးရွာလူကြီးတွေကိုဒီလိုပဲပေးပြီးနေမယ်ဆိုတဲ့ဒီလိုနားလည်မှုကြီးလေးတွေနဲ့ပဲဆက်နေမယ်ဆိုတဲ့အုပ်စုကတခုဒုတိယအုပ်စုကတော့အလုံးရှင်ငားရမ်းတာခက်ခဲတဲ့အုပ်စုအလုံးရှင်ငားရမ်းစိတ်လည်းကြီးလာတယ်။အဲဒီခါမှာအလုံးရှင်ငားရမ်းစိတ်မတတ်နိုင်ကြတဲ့သူတွေမပိတင်ကြတဲ့သူတွေကလည်းဒီပရောကတ်တဲ့လို့ပြောဆိုကြတယ်။နံပါတ်3အုပ်စုကတော့အလုံးရှင်လည်းရလာပြီ။ငားလို့ရလာပြီပေါ့လေ။စဉ်းစားရမယ်။အဲ့မှာတရားဝင်ကုမ္ပဏီတွေရောအွန်လိုင်းအသုံးပြုတဲ့ပွဲစားအမျိုးမျိုးကတော့ဆယ်ရန်စတိဝင်နေတဲ့2000ဘတ်ဖြစ်စီ3000ဘတ်ဖြစ်စီကောက်ခံကြတာဖြစ်တဲ့တွေ့တောက်ခံကြတာဖြစ်တဲ့တွေ့ပြောမယ်ဆိုကုန်ကြစီအဆင်မပြေအောင်နံပါတ်4အုပ်စုကတော့မိမိတို့ဟာရွှေပြောင်းလုပ်သားဖြစ်ခံယူလိုက်မယ်ဆိုရင်ရွှေပြောင်းလုပ်သားပေါ်စီနဲ့မိမိတို့ညှော်လင့်ချက်အိမ်ပဲဖြစ်တဲ့တတိယနိုင်ငံသွားရေးဆိုတဲ့ refugee ပေါ်စီနဲ့ဒီပန်းရောက်ကတ်တော့ဖို့ကျော့ဆုပ်ကြတဲ့အုပ်စုအဲ့ဒီအစုဒီကစုအခက်ခဲရှိနေတဲ့အကြက်တဲရှိနေတဲ့အုပ်စု၄စုရှိပါတယ်
။ထိုင်းနိုင်ငံအတွင်းမြန်မာပါဝင်နိုင်ငံသားသားအလုပ်သမားတွေတဲကဖေဖော်ဝါရီလထိတရားဝင်အလုပ်သမားနှစ်တန်း၅တန်းကျော်ရှိရာကနေဂျွန်လကုံစည်ရင်ချုပ်ကြည့်ရမှာတော့တတန်းတိုးထားသူတတန်း၉သိန်းကျော်သာကျန်တော့တာကြောင့်တတန်းမတိုးပဲတရားမဝင်နေထိုင်နေသူတွေတိတ်နဲ့ချီရှိနေတယ်ဆိုပြီးထိုင်းအစိုးရကခန့်မှန်းထားပါတယ်။ဒါကြောင့်ဇူလိုင်လကစပြီးနှစ်ပတ်ကြာတဲ့အထိတရားမဝင်နေထိုင်နေသူတွေကိုစည်ရင်းသွင်းဖို့နှိုးဆော်ထားတာဖြစ်တယ်လို့လဲထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကရွှေပြောင်းလူသမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ
်ဂျွန်လမှာဒါသူတို့စည်ရင်းနောက်ဆုံးရတဲ့အချိန်မှာပါအလုံးပေါင်းတိတိကျကျကုလန်းကျော်ဆိုနှစ်တန်းနီးပါးရှိရပေါ့နှစ်တန်းနီးပါးရှိတဲ့အချိန်မှာပြမတော်ကနှစ်တန်းကျော်ရှိတဲ့အခါကျတော့ကြောက်သွားတဲ့အခါသမီးအစ်ကိုလည်းသူတို့ခံမှန်းတာပြောမှဆိုလို့ရှိရင်ဒီ၅သိန်းနဲ့၃သိန်းကကြောက်သွားတာလေစင်းရင်းမှကြောက်သွားဥပမာ MOU ဒီမှာဟိုတစ်ခါကြောက်သွားတဲ့အခါရမ်းမှလုထားပြီးသားလူတွေကပတန်းကြီးတည်သွားတာလို့အဲ့ဒီအနေနဲ့ကြောက်သွားတဲ့အခါပေါ့လေအဲ့တော့သူတို့ဇူလိုင်မှာ update လုပ်တဲ့အခါမှာတော့ကျွန်တော်တို့တိတိကျကျ၉သိန်းကျော်ပဲရှိရှိကြောင်းလို့ဒီမှာတရုံရှိကြောင်းလို့ဒီမှာအလုံးကြီးရလေ
ဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပဋိပက္ခတွေဖြစ်ပွားပြီးတဲ့နောက်ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေတဲ့မြန်မာရှေ့တောင်လူသမား၄သန်းလောက်ထိတိုးလာတယ်လို့လည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြတယ်လို့လည်းဦးမင်းဦးကပြောပါတယ
်။တရားဝင်ရောတရားမဝင်ရောဆိုလို့ရှိရင်ကျွန်တော်တို့ကခန့်မှန်းတာမှ၄သန်းကျော်ရှိနေလို့ကျွန်တော်ခန့်မှန်းနေတယ
်။ထိုင်းအစိုးရကတော့ဇူလိုင်လလယ်ကနေစပြီးနှစ်ပတ်အတွင်းအလုံးလုံးဖို့အတွက်စည်ရင်တင်သွင်းခွင့်ရှိသူတွေကိုပြောကြရမှာတရားမဝင်နေထိုင်နေသူတွေသတိလွှဲပြောင်းစာရွက်စာတမ်းတက်တန်းလွန်သွားသူတွေဗီဇာရက်ကျော်နေထိုင်နေသူတွေအလုပ်လုပ်ခွင့်ဝတ်ပါမင်းနဲ့ဗီဇာတက်တန်းတိုးဖို့မမီလိုက်သူတွေဇူလိုင်လ5ရက်နေ့မတိုင်မီတရားမဝင်ဖြစ်သွားသူတွေအားလုံးပါဝင်တယ်လို့လည်းကြေညာထားပါတယ်ရှင်